ဒီလိုငါနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်မှုတွေကိုအဓိကကြိုးကန်လို့အဖြစ်သင်တင်လာတဲ့အစွန်ရောက်မွတ်စလင်တရားဟောဆရာဇာရန်ဟာရှင်တေဆုံးသွားတယ်လို့သမ္မတမထရီပါလာစရိစာနာကပြောကြားခဲ့ပါတယ်။နိုင်ငံအစ်ကိုပိုင်းကအစွန်ရောက်တရားဟောဆရာဟာနောက်ထပ်အသေးခံဘုံခွဲသူကြောင့်နဲ့အတူရှန်ဂရီလာဟိုတယ်တိုက်ခိုက်မှုတွေမှာတေဆုံးသွားတယ်လို့သမ္မတကသတင်းတော့တွေကိုဒီကနေ့ပြောကြားတာဖြစ်ပါတယ်။တိုက်ခိုက်မှုတွေနဲ့ဆက်လက်ပြီးလွန်ကြောင်းနေသူ80လောက်ကိုလည်းစရိလင်ကလုံခြုံရေးတွေလိုက်လံရှာဖွေနေပါတယ်။အသေးခံဘုံခွဲမှုတွေကြောင့်လူပေါင်းဂျာနဲ့ချီတေဆုံးခဲ့ပြီးတဲ့နောက်အစ္စလမ်ဘာသာဝင်တွေတောက်ချမြေဝိပုဝဲအတွက်နိုင်ငံတော်ဝန်ဗလီရီနာမှာလုံခြုံရေးထောင်ချီချထားပါတယ်။မွတ်စလင်အစိုးရတွေရဲ့တိုက်ခိုက်မှုကိုလက်တုံပြန်မှာစိုးရိမ်လာကြောင်းဒီနေ့တောက်ချမြေဝိပုဝဲကိုမတက်ကြတဲ့မွတ်စလင်တော်တော်များများလည်းရှိပါတယ်။ဒီပြည်နယ်ကနိုင်ငံမှာနောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ဒီပြည်နယ်ကအာဏာပိုင်တွေကြေညာထားတာကြောင့်ဘာသာရေးအဆောက်အဦတွေကိုဒီကနေ့ဧပြီ26ရက်ကနေဧပြီ27ရက်နေ့အထိဆောင်ကြဖို့အမေရိကန်တပ်ရင်းကလည်းအကြံပြုထားပါတယ်။ခရီးရန်ဘာသာဝင်တွေရဲ့ Easter တနင်္ဂနွေရုံးပိတ်ရက်ပွဲတော်နေ့တုန်းကကိုလံဘိုမြို့တော်ကခရီးရန်ဖျားချောင်းတွေနဲ့ဟိုတယ်တွေကိုဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်လို့ IS စစ်သွေးကြောအဖွဲ့ကပြောကြားထားပါတယ်။တိုက်ခိုက်မှုတွေအတွင်းမှာလူပေါင်း250ထက်မနည်းသေဆုံးခဲ့ပါတယ်။